Mandalay Mio Ma Mio Bada Dadana Sao Shao Ye Pue Ten Mama Biga Usibi Mandalay Dai Dwe Ma Shi Ye Tan Ga Ro Tila Shin Nui Ne Ma Bada Apwe Win 3000 Jo Ru Si Tan Hle Le Pi Ro Myo Sa Upari Aungwe Pi Lut Khe Ba De Aungwe Khan Tan Ga Ro Ri Ne Ma Bada Apwe Win Ni Ha Maha Aung Mi A Ka Sa Kwin Ga Ni Pi Ro 35 Lan A Thi 35 Lan Ga Ni 88 Lan A Tai Maha Myet Mu Ni Phaya Ji A Thi Chi Tet Khe Pi Ro Ho Pyo Wet Tet Ko Le Pi Lut Khe Ba De Khu Lo Tai Ne Pi Ne Ri Ma Aungwe Khan Pi Ro In A Pya Ya Ra Ha Myo Sa Upari Ko Phyet Si Lo Tu Ri Ye Ande Ga Kin Wei Se Bo Phit De CRO Ubida to Game Mare.
Ligaro, Ninilla, Dondagare, Abaji, Gonda Bola, Lu, Mamia, Wanda, Udanjo, Dagova, or what can you know? Eabia, Mills of Ubri, Mabi, Ubizala, Nangaru, Ilajan, Alonga, the Kane, Tokanes, or Kawaii, the Genova, Elo, Eau, Tigamazale, Mills of Ubri, Pianu, Piazzi, Loma, and Reddy, Kendama, Pilu.
ခုတီပြူလိုက်တဲ့မျိုးဆောင်ဥပဒေတွေမှာလူဦးရေတိုးပွားနှုန်းထင်းကြီးခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဥပဒေကိုကိုယ်ွယ်ရပါတာကူပြောင်းခြင်းဆိုင်ရာဥပဒေနဲ့တလင်းတမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေဆိုပြီးတော့ဥပဒေ၄ရပ်ကိုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အဲ့ဒီအချက်ကနောက်ဆုံးဥပဒေတစ်ခုဖြစ်တဲ့တလင်းတမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုပ ရတော်ဦးအိနာစကဘိဝန္တာကမိန့်ပါတယ်
။2015မှာတန်လျင်တမယားစနစ်ဥပဒေကိုပြဋ္ဌာန်းပေးနိုင်ခဲ့တယ်။အဲ့တော့တချို့အသိချုပ်မှာဒီဥပဒေကိုလည်းကြာကြာနာနာမဖက်ဒီဥပဒေအကြောင်းအရာကိုလည်းကြာကြာနာနာမလေ့လာဘဲနဲ့ဒီအမျိုးသားဥပဒေတို့ဟာလူအခွင့်အရေးချိုးဖောက်ပါတယ်ဆိုတော့လူအခွင့်အရေးပေတံကြီးနဲ့ပဲလာလာပြီးတော့တိုင်းနေကြပါတယ်ဒီအမျိုးသားဥပဒေသည်ဗုဒ္ဓဘာသာမျိုးသမီးတို့အတွက်တစ်ခုလောက်သာအသုံးကျတဲ့ဥပဒေမဟုတ်ပါဘူးဤသို့မြန်မာနိုင်ငံအတွင်းမှာမိတိနေထိုင်ကြတဲ့တခြားဘာသာကြားအမျိုးသမီးတို့အတွက်လည်းဒီဥပဒေဟာလက်တွေ့အသုံးကျပါတယ်တလင်းတမယားစနစ်ဥပဒေအကျင့်ဆုံးလာသည်မှန်တာပြောရရင်တော့မြတ်စွာဘုရားရဲ့တရားတော်နဲ့လည်းညီပါတယ်
ဒါပြင်လဲဘာသာခြားလူမျိုးခြားတွေနဲ့အိမ်တော်ပြုမဲ့အမျိုးသမီးတွေအတွက်ဒီမျိုးသားဥပဒေကအကာအကွယ်ပေးမှဖြစ်တယ်လို့လဲဆရာတော်ဦးဇာကရကမိန့်ပါတယ
်မြမတိုင်းရင်သူတိုင်းရင်သားများအပါဝင်ဗုဒ္ဓဘာသာဝင်များသည့်ဘာသာခြားနှင့်လက်ထက်ထိမ်းများမိပါကယနေ့မျိုးသားဥပဒေအသက်မဝင်စေသည့်အချိန်ကာလတန်အောင်မြမတိုင်းရင်သူတိုင်းရင်သားများတဲ့ပေါင်းများစွာတဲ့ဘာသာကိုယ်ွယ်မှုအခွင့်အရေးနံပါတ်1လူမျိုးအခွင့်အရေးနံပါတ်3အိမ်တော်အခွင့်အရေးစသည်ဆုံးဆုံးကြရလိမ့်မည်ယခုတော့မြန်မာမျိုးသမီးမျိုးသားများအနေဖြင့်ဘာသာကြားလူမျိုးကြားများနှင့်အိမ်တော်ပြုမိကြသောအခါမြမမျိုးဆောင်ဥပဒေ၏အကာအကွယ်ရရှိမည်ဖြစ်၍တဖက်သက်အနစ်နာခံရမည်မဟုတ်တော့
ဒီနေ့လိုအောင်ပွဲအခမ်းအနားတွေကိုတော့ရန်ကုန်စစ်တွေစကိုင်းပဲခူးမော်လမြိုင်မြို့တွေမှာပြုလုပ်ခဲ့ပြီးတော့ကျန်တဲ့မြို့တွေမှာလည်းမဘာသာအဖွဲ့တွေကဆက်ပြီးတော့ပြုလုပ်သွားမယ်လို့သိရပါတယ်ရှင်